ရှင်များခင်ဗျာမကြခင်ရောက်လာမယ့်ရက်ပိုင်းအတွင်းမှာပဲစီအစိုးရကရွေးကောက်ပွဲတစ်ခုကိုကျင်းပတော့မှာပါရွေးကောက်ပွဲတွေဟာနိုင်ငံတစ်ခုရဲ့ကံကြမ္မာကိုအလဲအပြောင်းဖြစ်စေတတ်တယ်လို့အခြားအခြားသောနိုင်ငံတွေရဲ့သမိုင်းမှာမြင်နိုင်ပေမဲ့မြန်မာနိုင်ငံအတွက်တော့အဲ့ဒီလိုဟုတ်လိမ့်အောင်မှာမဟုတ်ဘူးလို့နိုင်ငံရေးတက်ကြွလှုပ်ရှားသူတွေနဲ့လိလာသူတွေကပြောနေကြပါတယ်ကျွန်တော်တို့တိုင်းပြည်ရဲ့ပြဿနာဖြေရှင်းရေးကိစ္စမှာတိုင်းသားအရေးဆိုတာကလည်းအကန့်တကန့်အနေနဲ့ပါနေတာပဲမဟုတ်ပါလားခင်ဗျာအဲ့ဒီတော့ရွေးကောက်ပွဲမတိုင်ခင်တိုင်းသားဒေသတွင်းကြုံတွေ့နေကြရတဲ့လူအခွင့်ရေးချိုးဖောက်ခံရတဲ့အခြေအနေတွေကိုတင်ပြခြင်းပါတယ်ကရင်တိုင်းသားဒေသတွင်းကအခြေအနေကိုအရင်ကြည့်ကြရအောင်ပါနော်ရီဘက်ကာဒွန်းဟာ KHRG လို့ခေါ်တဲ့ကရင်လူအခွင့်ရေးအဖွဲ့ရဲ့သူတည်သည့်တူဖြစ်ပါတယ်။သူပြောပြလာတဲ့ကရင်ပြည်နယ်တွင်လူအခွင့်ရေးချိုးဖောက်ခံရမှုနောက်ဆုံးအခြေအနေကတော့
အခုလက်ရှိအခြေအနေကိုပြောရမယ်ဆိုရင်လူအခွင့်ရေးတနည်းတစ်ခုပို့ပြီးဆိုးရွားလာတယ်လို့တွေ့ရတယ်။ကရင်ပြည်နယ်ကျေးလက်ဒေသမှာရှိတဲ့ရွာသားတွေတွေ့ကြုံနေရတဲ့ဒုက္ခပါလေ။အခုအဆုံဆုံးရောက်နေပြီလို့ကျွန်မထင်ပါတယ်။ဒါပြလို့ဆိုရင်အထူးသဖြင့်ဟိုရွာပေါင်းရဆောင်မှနေတဲ့ရွာသားတွေကိုနားခါနေပြီးတော့တွေ့ရတဲ့ပြစ်တတ်တာမျိုးပေါ့လေပြီးတော့သူတို့တိုက်ထားတဲ့ဇာပင်တွေကိုလည်းဖျက်ဆီးခံရတယ်နောက်သူတို့ဖွဲ့ထားတဲ့စပကြီးတွေသေးဝါးတွေဇာပြရတွေကိုလည်းနားခါနေတွေ့တခါလေဟိုမိရှုပ်ဖြစ်တယ်ပြီးဆိုတော့ရွာသားတွေအသက်ရှင်လို့မရအောင်ပေါ့လေသူတို့လုပ်ယူတယ်ကျွန်မထင်တယ
်ကရင်တိုင်းသားလို့ဆိုလိုက်တာနဲ့KNU ဆိုတဲ့လက်နက်ကင်အဖွဲ့အစည်းကြီးကိုမျက်စိတည်းမြင်အောင်ကြမှာပါအခုချိန်ထိစစ်အစိုးရထံလက်နက်မချပဲခုခံတော်လှန်နေသေးပါအဲ့ဒီဒေသတွင်းမှာစစ်ကြောက်ပြေးကြရနဲ့ကျန်းမာရေးအခြေအနေတွေလည်းဆုတ်ယုတ်လာနေကြပါတယ်ဆရာမန်းမန်းဟာနေလက်ကျော်ဘိုအိတ်ကျန်းမာရေးလုပ်သားများအဖွဲ့ရဲ့ခေါင်းဆောင်တူဦးပါသူအတွေ့အကြုံကိုပြောလာပါတယ
်အထူးသဖြင့်ကတော့ကရင်ပြည်နယ်ဒေသစံတို့ဒီဖပုံခရိုင်နော်ညောင်လေးမြခရိုင်မျိုးမှာပေါ့နော်အခုဒီလူခွင့်ချုပ်ပေါ်မှုကပုံမတွေ့ရတယ်ပေါ့တခြားကျေသားမှလည်းဖြစ်ရှိနေပါလေဒီဝါရီမိရှို့တာဒီနောက်တစ်ခါဒီစပားတွေကိုဖျက်ဆီးတာတွေ့တော့ပေါ့နော်အဲ့ဒီအပြင်သူတို့ရဲ့ဖွင့်ချိုးရေးဒီကတာဆောက်လုပ်တဲ့လုပ်ငန်းအစပေါ့နော်လူလူတွေရဲ့စိုက်ခင်းတွေဖြစ်ချင်းဆုံးရှုံးနေတော့တွေ့ရတယ်နောက်တစ်ခါတချို့ကျေသားတွေမှလည်းဒီအာဓမလှုပ်အပ်ပြီးခံရမှုတွေကိုကျွန်တော်တို့တွေ့ရှိရတယ်ပေါ့လေ
ဒီလိုအတွေ့အကြုံမျိုးကိုယ်တိုင်ခံစားရသူတူကိုရှာကြည့်တဲ့အခါသွားတွေ့တာကစောအဲဘတ်ဆိုတဲ့ကရင်တိုင်းသားလေးပ
ါကျွန်တော်ကိုယ်တွေ့တော့နော်တစ်တက်တက်လိုက်ပြီးဆိုတော့ဒီကျွန်တော်ခဏခဏကြည့်ရတာတစ်ကြည့်တာပေါ့နော်နောက်ပြီးတော့ယူရတဲ့သူဝင်လာပြီးတော့အမေကမွေထားတဲ့ကျက်တယ်ဆိုတော့သူတို့အကလုံးယူပါတယ်ပေါ့နော်ကျွန်တော်တော့သူတို့ရှိရသူတို့ဈေးဆက်တဲ့ရတယ်ပစ္စည်းတွေလည်းသူတို့အကလုံးယူပါတယ်ပေါ့နော်ကျွန်တော်ကျွန်တော်တို့ဖွဲ့ထားတဲ့နေရာကိုသူတို့သွားတဲ့လမ်းတရားတူလို့ရှိရအဲ့လိုတက်တာတို့ပါတော့ဘယ်လိုယူရတာအဲ့လိုရှိတော့တိုင်ရင်တရားအနေနဲ့ပြောမှဆိုလို့ရှိရဒီဥစ္စာတွေဆက်လက်မဖြစ်စေတော့ဘောနော်ကိုယူရနဲ့ကိုလူမျိုးနဲ့ဘယ်လိုမှဆွဲရတယ်မှာအေးအေးသေးသေးနဲ့ပြန်တော့အလုပ်လုပ်ကြတယ်အခုဆိုလို့ရှိရကျွန်တော်တို့ကတရားပြတရားတနေရာပြတနေရာဆွဲဆွဲတော့နေနေရတယ်ဆိုတော့ကျွန်တော်တို့မှတကယ်ပဲခံစားနေရတယ်ကျွန်တော်လည်းထပ်လို့မစောင့်နိုင်ရဘူးဘောနော်ဟိုပြောမှဆိုလို့ရှိရဒီတက်ကနာကိုဒီလိုမျိုးတစ်ခုတည်းမကောက်ဘူးလားတခြားတိုင်းရင်းသားတွေလည်းဒီလိုမျိုးတို့တို့ဖြစ်နေရမှာပဲဒီဥစ္စာကိုကျွန်တော်တို့ကအခြေချရေးမဆောက်နိုင်ရဘူးနော်နိုင်ငံတကာအကူအညီကျွန်တော်တို့ဟိုအများဆုံးလုပ်နေတယ်ဟိုဒီပြဿနာကိုဒီမိုကရေစီရမှာဖြစ်ရှိမှာဆိုလို့ရှိရင်ကျွန်တော်တို့ဒီအသက်ပေါ်များစွာထောက်ကအဆုံးရှုံးခံရမှာပေါ့အ
ဲ့လိုမျိုးအသက်အန္တရာယ်ကိုစိုးရိမ်ကြရတာကြောင့်လဲပြင်တိုင်းသားတွေဟာအခုတော့မိမိတို့ကိုယ်တိုင်တီထွင်ထားတဲ့လက်နက်ပုံးတွေကိုကန်ဆောင်လာနေကြပြီလို့KHRG အဖွဲ့ရဲ့ Nor Rebecca Dong ကသူ့ရဲ့တွေ့ရှိချက်ကိုပြောပြပါတယ်
။ကျမတို့ဒီနောက်ဆုံးထုတ်တဲ့ report ပေါ့လေ။ဖပွန်ဒေတာမှာပေါ့လူသောမျိုးနယ်မှာအဲ့ဒီကရွာသားတွေကဒီလိုလူအခွင့်ရေးချိုးပေါက်တာတွေကနေသူတို့ကိုသူတို့နီလန်မျိုးမျိုးနဲ့ကပ်ွယ်တာပေါ့နော်။နောက်ဆုံးသူတို့တုံးတဲ့နီလန်ကတော့သူတို့ကိုယ်တိုင်လုပ်တဲ့မြေမြုပ်ဘုံတွေနောက်တော့တောဘုံတနတ်တွေပေါ့လေ။အဲ့ဒါတွေနဲ့သူတို့ပြန်ပြီးခုခံတာကိုတွေ့ရတယ်။အဲ့ဒါဘာဖြစ်လို့ဒီအခြေအနေထိရောက်ရတယ်လဲဆိုတာနိုင်ငံတကာလာရောက်တော့အသေးစားလိလာဖို့တင့်တယ်လို့ကျွန်မထင်တယ်။ဆိုတော့အားလုံးသိတဲ့အတိုင်းပဲတော့ဖြစ်ဆိုရမဆလာနေပြီးတော့နဝတ္တနဝတ္တနေတော့နာဖနာမယ်ပဲပြောင်းလဲနေတာကိုတွေ့ရတယ်လေ 楼下的时候没表给我出来这样的。
ပြင်းဒေတာတွင်လူအကွင့်ရေးချိုးဖောက်ခံရမှုတွေတိုးတက်ပြောင်းလဲလာမဲ့အခြေအနေမြင်ရဖို့မလွယ်သေးကြောင်းပြောသွားကြပါပြီ။အဲ့တော့ရွေးကောက်ပွဲအပြီးမှာတိုးတက်ကောင်းမွန်လာမယ်လို့ရောကရင်တိုင်းသားတွေကိုယ်တိုင်ကမမျှော်လင့်ကြတော့ဘူးလားခင်ဗျာ။နေလဲကျောဘိုးအိတ်ကျမ်းမာရေးလုံသားများအဖွဲ့ကောင်းဆောင်ဆရာမန်းမန်းကတော့အခုလိုသုံးသပ်သွားပါရခင်ဗျာ
။ဒီရွေးကောက်ပွဲနီးလာတာနဲ့အများတိုင်းသားနေမြေဒေသတွေမှာပို့ပြီးတော့သူတို့ဒီချိုးစစ်တွေဆင်လာတာကိုကျွန်တော်တွေ့ရတယ်။ဒီကျနာချင်းရှိနေသည်။ပြည်တွင်းစစ်တွေကတော့ရှိနေဦးမှာပဲ။ပြည်တွင်းစစ်တွေရှိနေအနေနဲ့တစ်ခါတည်းမှာကျွန်တော်တို့ဒီတိုင်းသားဒနကန်တော်လိုင်းရဲ့ဖွဲ့စည်းကိုနေနေရင်းနဲ့တစ်ချိန်တည်းမှာသူခင်ချုပ်ဖောက်မှုတွေကတော့ဖြစ်ရှိနေဦးမှာပဲ။ဒီကောက်ွဲပြီးမယ်ဆိုရင်တော့သူတို့ဖြစ်ပေါ့နော်။ကရင်ပြည်နယ်ဒီသားမှာဈေးကျက်ပြင်းထန်တဲ့ထိုးစစ်ကိုသူတို့ရှင်းနေတာဖြစ်တဲ့ဒီလိုဖြစ်ရှိနေသည်ကတော့ကျွန်တော်တို့ဒီကျမ်းမာရေးပြဿနာကပြန်ပြောမယ်ကျမ်းမာရေးစနစ်ကိုတော့ကျွန်တော်တို့မရောက်ရှိနိုင်သေးပါဘူး။